ဝက်လက်မြို့နယ်တောင်ချန်းကိုစစ်ကောင်စီတပ်တွေကဇူလိုင်၁၂ရက်နေ့ကဝင်ရောက်လာရမှာတာလိုင်းကြီးရွာကအသက်60အရွယ်မြို့သားတဦးအသက်ခံရသလိုဇူလိုင်23ရက်နေ့မှာလဲသုံးစင်ကန်ကြီးရွာကနေအိမ်180ဝန်းကျင်လောက်မိရှို့ခံရပြီးအသက်60အရွယ်မြို့သားတဦးလဲမိရှို့တပ်ဖြတ်ခံရတယ်လို့ဝက်လက် Informational Network ရဲ့ပြန်ကြားရေးတာဝန်ခံကိုနဂါးလေးက VOE ကိုပြောပါတယ
်ဘယ်လိုလဲမိသားကျွန်တော်ဒီဝလမျိုးနဲ့ဝလမျိုးတွေကနေပေါ့နော်ဝလမျိုးတွေကနေမှကျွန်တော်တခါတည်းကရှိသွားတယ်ဒီတောင်ဘက်ကိုဆစ်ချင်းချင်းဖြောင်းထိုးတာပေါ့အင်းအားတော့ခုနကလောက်ရှိတယ်ကဖြောင်းထိုးအောင်မှကျွန်တော်ဒီအမှားဝလမျိုးကနေတောင်ဘက်တွေကျွန်တော်အလိုင်းရွာတွေအဲ့ရွာတွေရှိတယ်အဲ့ရွာတွေနေအဲ့လိုင်းရွာကကျွန်တော်အသက်60ကျော်ရွေးဥပဒေဆိုတဲ့မျိုးသားတူကိုဒီမှာဖြစ်တဲ့ဒါကျွန်တော်ရွာမှာကျွန်တော်ဒီသုံးသိန်းကျော်ရွာကိုကျွန်တော်စစ်ကြောင်းတက်ထူရမှာကျွန်တော်တို့ဒီအမနီဒီကြောင်းကနေဒီနည်းနည်းပေါ့နော်ဆင်းရဲဒီကကျွန်တော်၃နည်းနည်းမှာတက်ဆဲသွားပြီးတော့ဒီကြောင်းဒီ၃နည်းနည်းမနေ့က၃နည်းခံယူပါကိုကျွန်တော်တို့မိရှုရဲ့အမှာကျွန်တော်တို့ပေါ့နော်ပြင်းပြင်းကြောင်းစီရဥက္ကမောင်ထေးဆိုတဲ့အမျိုးသားတရားရောမိရှုပြီးတော့တတ်ထားခဲ့ပြီးတယ်အင်ဂျင်နီယာ180ကျော်ပါသွားရပြနောက်တူအိမ်ရောဆိုတော့180လောက်ဖြစ်သွားရပြအင်းက၃ဘုံပေါ်ရင်တဘုံသားကိုမရှိတော့ပြတော်တော်ကုန်သွားပါလိမ့်ပြတရားမှုပါပါပဲ
သုံးစင်ကန်ကြီးရွာကအင်ဂျင်နီယာဝန်းကျင်ရှိတဲ့ကြီးရွာဖြစ်ပြီးအင်ဂျင်180ဝန်းကျင်မိရှုခံလိုက်ရတာဖြစ်တယ်လို့လည်းပြောပါတယ်။အဲ့ဒီနေ့တရက်ထဲမှာပဲပောက်ကန်ကြီးရွာကအင်ဂျင်12လုံးကိုလည်းမိရှုခဲ့ကြောင်းကိုနဂါလေးကပြောပါတယ်။ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့နည်းမြေအခြေအနေကြောင့်တိကျအတည်ပြုဖို့ခက်ခဲသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူး။စစ်ကောင်စီစစ်ကြောင်းဝင်လာလို့ဝက်လက်မြို့နယ်တောင်ချန်းကကြီးရွာအနည်းဆုံး10ရွာလောက်ကဒေသခံ9000ဝန်းကျင်လောက်ဟာဝက်လက်မြို့အရှေ့ပိုင်းနဲ့အနောက်ပိုင်းကကြီးရွာတွေစီကိုစစ်ပီးရှောင်နေကြရတယ်လို့အကူအညီပေးနေသူတဦးကပြောပါတယ
်အခုနေရာနဲ့ဆိုရင်ကျွန်တော်ဝါလာရှိတာပေါ့10ရွာလောက်ရှိသွားပြီ။ရုံးသားတလိုင်းကျွန်တော်တို့၃ဆင့်ကန်ကျွန်တော်အနောက်ကကုကောင်းရှိနေအဲ့ရရှိတဲ့ရွာလေးရှိနေခုပောက်ကန်ပူရာရှိနေပောက်ကန်ရွာမှာဓာတ်ရွာတစ်ကြီးအဲ့တော့ရွာကြီးစစ်ဆောင်နေရတာဗျ။ပောက်ကန်ကကျွန်တော်တို့မင်းရကိုကြောင့်ခံမှန်းထားတာကိုကျွန်တော်တို့မင်းရဆောင်ရတာက600လောက်ပေါ့300လောက်အခုဒီမှာကျွန်တော်ရှိနေမှာနော်။ရှိလာတော့ပါလားရှိနေတာ900ထောက်လောက်ရှိနေဗျ။အခုလည်းတော့တော်သူတို့ကတောင်ဘက်ကိုဥရိကျော်တဲ့ဒီအနောက်ဖက်နဲ့ရှိတဲ့ဥရပိပြေးနေကြတယ်ဗျ
။စစ်ပေးဆောင်နေဟာစစ်ကြောင်းနဲ့ဝေးတဲ့ကြီးရွာတွေမှာတင်းဆောင်နေကြပြီးရွာကန်တွေကစစ်ဆောင်နေအတွက်နေထိုင်စားတောက်ရေးကူညီပေးနေကြောင်းလည်းပြောပါတယ်။စကိုင်းတိုင်းအတွင်းမှာနေစဉ်ထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်ပြေးဒုက္ခတဲ့အရေးအတွက်ကတဖြည်းဖြည်းပိုတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေမှာဖော်ပြလေရှိပါတယ်။